ကရင်မျိုးသားစည်းရုံး KNU တပ်မဟာ1နယ်မြေတထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားမှာရှိတဲ့ရွှေရောင်ပြတံတားကိုကရင်မျိုးသားလူမျိုးရေးတပ် KRLA PDF ပူးပေါင်းတပ်တွေကမနေ့ညတော့ကမိုင်းခွဲဖျက်ဆီးလိုက်ပါတယ်။မိုင်းခွဲဖျက်ဆီးမှုအတွင်းမှာတော့အိမ်စီးကား3စီးတံတားအုပ်ကိုထိုးချပြီးတော့ဒီလူတဦးအသက်ဆုံးခဲ့ရပါတယ်။ဒီကနေ့တံတားဖောက်ခွဲခံရတဲ့နေရာကိုလာပြီးတော့ကြီးရှုတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုလည်းဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ပူးပေါင်းတပ်တွေကပြောပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မော်လမြိုင်မြဝတီကားလမ်းမကြီးပေါ်မှာရှိတဲ့ဘီးလင်းမြို့နယ်ထဲကရွှေရောင်ပြတံတားကိုကရင်အမျိုးသားအစည်းအရုံး KNLA တပ်ရင်းနှင့်နဲ့ပူးပေါင်းတပ်တွေကဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖျက်ဆီးလိုက်လို့တံတားပေါ်သွားနေတဲ့ကားနစီတံတားအောက်ကိုထိုးကျပြီးတိမ်မောက်ခဲ့တာကြောင့်လူတဦးသေဆုံးပြီးဒဏ်ရာတချို့ရရှိခဲ့တယ်ဆိုပြီး KNLA PDF ပူးပေါင်းတပ်ဖွဲ့ကပြောပါတယ
်ဒီနေ့တမဟာတိုင်ရင်းနဲ့အဖွဲ့ရဲ့တိုင်ရင်းမှခွဲသုံးမတော့အိမ်ပဲကတော့အဲ့ဒီကဖေးတော့မအဲ့အဖွဲ့ရဲ့အဲ့ဘက်မှာသူရဲ့ဒီ PDF ပေါ်တင်နားပြီးနေမီကန် PDF အဖွဲ့ရဲ့ပေါ့အဲ့ဒီတော့ပူပါမလို့တာမှာအော်နားပြီးဘီနီဖတ်စာထားရင်ပေါ့ပူပါမမှာပထမတော့မိုင်းခွဲတဲ့အချိန်မှာကတော့နေမှာဟိုတယောက်ကတော့ပြင်းပြင်းပြင်းပြင်းရဲ့နေယောက်ကတော့ထိခိုက်တယ်ပေါ့နော
်မနေ့ညကဒီဖြစ်ရပြီးဒီကနေ့ဇွန်လ29ရက်နေ့မနေ့ပိုင်းမှာလဲအဲ့ဒီနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေကို drone နဲ့တိုက်ခိုက်ခဲ့တာကြောင့်ဒီကနေ့မှလည်းထိခိုက်သေးဆုံးမှုတွေရှိတယ်ဆိုပြီးပူပေါင်းတပ်ဖွဲ့တွေကပြောပါတယ်။တရားမိုင်းခွဲခံရမှုကိုစစ်ဆေးဖို့ရောက်လာတဲ့အမှတ်331လေးချောင်းရံကားကိုရေးတက်ရင်တထုံမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဝင်တွေအမှတ်331လေးချောင်းရံကားကိုရေးတက်ကတာဝန်ရှိသူတွေအမှတ်9စစ်အခြေခံလေးချင်ရေးတက်ကတာဝန်ရှိသူတွေကိုပူပေါင်းတပ်ဖွဲ့တွေက drone နဲ့ဘုံးခွဲတိုက်ခိုက်တာတွေဆက်လုပ်ခဲ့တာလို့သိရပြီးထိခိုက်သေးဆုံးမှုတွေရှိတယ်ဆိုတာနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့နေမြေကန်ဌာနဆိုင်ရာတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရွှေအောင်ပြတံတားဟာစစ်ကောင်စီဘက်ကထောက်ပို့လုပ်နေတဲ့တံတားဖြစ်တာကြောင့်အခုလိုမျိုးဖျက်ဆီးမှုတွေလုပ်တာဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရတယ်။တံတားရဲ့3ပုံ2ပုံလောက်ပျက်စီးသွားပြီးကားလမ်းတလမ်းစာသာကျန်တော့တဲ့အတွက်ကားတွေပိတ်ဆို့မှုတွေလည်းဖြစ်နေပါဗျ။ဒါပေမဲ့လမ်းနှစ်ဖက်ကကားတွေကိုတလဲစီမောင်းခွင့်ပေးပြီးစစ်ကောင်စီကလုံခြုံရေးကိုတော့တင်းကျပ်ထားကြောင်းမြင်မြင်တွေ့ရှိသူတို့ကပြောပြပါတယ်
ဟိုပါဗောနမထွက်သေးတဲ့ကားကြတော့အကုန်လုံးကျက်လာကြတယ်လမ်းပေါ်ကားတွေလည်းတွားနေကြတာပထမဖြစ်တော့အဲ့ဒီတံတားခွဲတဲ့အချိန်မှာကားကြတော့တယောက်တည်တယ်လောလောဆယ်ကဆိုရင်တင်းကျက်တော့ဗောလောလောဆယ်ကတော့
ဘီးလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့အမြောက်တပ်ရင်း314ကလည်းဒီဖြစ်ရက်ပြီးဘီးလင်းနယ်တဝိုက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဖြစ်ရက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးရှင်